တရုတ်ရောက်မြန်မာလူသားတွေမြန်မာဘက်ကပြန်လက်ခံမယ်ဆိုတဲ့အကြောင်းတင်ဆက်ပေးပါမယ်ကျွန်တော်ဇောထပ်ပါတရုတ်မြန်မာနှစ်နိုင်ငံဒေသအစိုးရချင်းညှိနှိုင်းမှုနဲ့တရုတ်ပြည်ရောက်မြန်မာလူသား2000နီးပါးကိုဒီကနေ့ဧပြီလ16ရက်ကစပြီးလွယ်ချဲနေဆက်ပေါက်ကနေအတုတ်လိုက်ခွဲပြီးပြန်ပို့နေပြီဖြစ်ပါတယ်ယူနန်ပြည်နယ်လုံချွမ်းခရိုင်အစိုးရတောင်ရှိသူတွေပေးပို့လာတဲ့စည်ရင်းတိုင်းဆိုရင်ပြန်ပို့မဲ့မြန်မာလူသားက18000ကျော်လောက်ရှိပါတယ်အများစုကကြံတဲ့အာလူစိုက်ပျိုးရေးလုပ်ငန်းတွေကဖြစ်ပြီးစိုက်ပျိုးရသည်ကုန်သွားရဲ့အတွက်ပြန်လာမဲ့သူတွေဖြစ်ပါတယ်။သူတို့အားလုံးတကြံမတိုင်ခင်ပြန်မှုစီစဉ်ထားပေမဲ့ COVID-19 ရောဂါကြောင့်တရုတ်ပြည်ရဲ့အသွားအလာတွေကန့်သတ်ခဲ့လို့အခုမှပြန်ကွင်းရကြတာပါ။မြန်မာပြည်တွင်းမှာတော့သူတို့ကိုကျန်းမာရေးစစ်ဆေးရေးလုပ်ဖို့ကြိုတင်ပြင်ဆင်ထားပါဗျ။ဒီလိုဒီန
ေ့ဒီနေ့ဆက်လက်ခံနေပါတယ်။ကျွန်တော်လည်းကျွန်တော်တို့ဒီနေ့ဆွားဖွဲ့နေဒီ new computer စီစဉ်မှုရောဟိုကွာတဲ့ပေါ့ဟို900ပါကျွန်တော်စီစဉ်ထားပါတယ်အဲ900ကတချင်ပြည်နယ်ကျင်ပလို့ပြည်တယ်ကျွန်တော်ထားပါမယ်ခင
်ဗျတချင်ပြည်နယ်လွယ်ချဲမြို့နယ်အုပ်ချုပ်ရေးမှူးဦးရင်မင်းထွန်းပြောသွားတာပါတရုတ်အာဏာပိုင်တွေကလွယ်ချဲနေဆက်ပေါက်တစ်ခုကပဲခွင့်ပြုလို့အခုလိုလူကြီးတွေများနေရဖြစ်ပြီး COVID-19 အတွက်ကျန်းမာရေးစစ်ဆေးမှုတွေတေချာလုံဆောင်မှုအခက်အခဲတွေရှိနေကြောင်းမိုးမောက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးနေဝင်းကပြောပါတယ
်ကျွန်တော်တို့မှဒီမှာဘာအခက်အခဲရှိနေလဲဆိုတော့နံပါတ်1ကျန်းမာရေးဝန်ထမ်းတွေတော့မိဒတ်တွေစတဲ့ဒီထမ်းဆက်ကအားလုံးကထမ်းသာလို့တွေပြည့်ဆိုတော့ဒီဥစ္စာပဲအားလုံးတာစုပြီးမဲနေတာပေါ့ထမ်းဆက်ကဝန်ထမ်းတွေအကုန်လုံးအခုကျွန်တော်မြို့နယ်မှာဆိုရင်50နဲ့ဒီရောက်ရှိတာစောင့်ကြည့်နေတာအဲဒီဥစ္စာလည်းသူတို့တွေလုံလုံနေကြတာပေါ့နော်ဟိုကတရုတ်အစိုးရနဲ့ကျွန်တော်တို့ဒီဘက်ကမြန်မာပြည်ဘက်ကအစိုးရနဲ့လည်းသူတို့စကားပြောတာတော့တရုတ်ကို300ကျော်လောက်ပဲလက်ခံပေးမယ်ပေါ့နော
်တရုတ်ပြည်ဘက်ကပြန်လာတဲ့မြန်မာတွေကိုလွယ်ကျဲမြို့နယ်မှာယောဂဆစ်ဆေးပြရနဲ့မိုင်90လောက်ဝေးရဲ့ဗမော့ခရိုင်မိုးမောက်မန်စီရွှေကူမြို့နယ်တွေကတိကျစောင့်ကြည့်နေရာတွေကိုခွဲပြီးပို့မှာပါ။ပြန
်လာတဲ့သူတွေကိုတောက်တခန်းကြီးကနေတော့မြို့နယ်ကိုခွဲလိုက်မှာပေါ့နော်။မန်စီမိုးမောက်ရွှေကူဗမော့တော့ခိုင်တော့ဖဲရောဖဲပြောခိုင်တဲ့သူတို့ဒီဘက်ကိုဆက်လာသူတွေဒီဘက်သာပြင်းနေဆိုအစားတိုင်းနဲ့ကျွန်တော်တို့ကျမကြီးဝန်ထမ်းတွေဆိုရင်ခိုင်တော့အဲ့မှာကျွန်တော်တို့ကျမကြီးစစ်စစ်ကြီးနဲ့ပြောခိုင်တာများအားအားကောင်းနေပေါ့။
မိုးမောက်ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာတင်မေသိန်းပြောသွားတာပါဒီနေ့လွယ်ကျဲကိုစပြီးဝင်ရောက်လာသူကစုစုပေါင်း400ဝန်းကျင်လောက်ရှိပါတယ်ကချင်ပြည်နယ်ကမဟုတ်ပဲတခြားဒေသကသူတွေဆိုရင်လွယ်ကျဲမြို့ကတီးတန့်စီစဉ်ထားတဲ့နေရာတွေမှာကိုယ်စီရင်နဲ့21ရက်စောင့်ကြည့်ခံရမှာပါဒါကလည်းလူကြီးရဲ့အကန့်အသတ်နဲ့ပဲလက်ခံနိုင်လို့တခြားနေဆက်ပေါက်တွေကနေဝင်ခွင့်ရဖို့အတွက်လည်းတောင်းအောင်ရှိသူတွေကဆွေးနွေးနေကြပါတယ်ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပြပို့ထားတာပါ